ရခိုင်ပြည်နယ်အရင်နဲ့ပတ်သက်လို့တောက်ကြနေကနိုင်ငံတော်သမ္မတအိမ်တော်မှာအထူးအစည်းအဝေးပွဲတရက်ခေါ်ယူကျင်းပခဲ့ပါတယ်။ရခိုင်အရေးအတွက်နိုင်ငံတကာရဲ့အာရုံစူးစမ်းမှုခံနေရပြီးလူ့အခွင့်အရေးအဖွဲ့တွေကမြန်မာနိုင်ငံကိုဝိုင်းဝန်းဖိအားပေးနေကြတာမို့ဒါဟာမြန်မာနိုင်ငံရဲ့ပြည်ပြောင်းပြောင်းလဲရေးလုပ်ငန်းစဉ်ကိုအဟံအတားဖြစ်စေလိမ့်မယ်လို့ပညာရှင်တွေကထောက်ပြနေပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြကြပါမယ်။နိုင်ငံတော်သမ္မတဦးတင်ကျော်ဦးဆောင်ပြီးရခိုင်အရေးအထူးအစည်းအဝေးပွဲတရက်ကိုနိုင်ငံတော်သမ္မတအိမ်တော်မှာဇွန်လ30ရက်တောက်ကြနေ့မွန်းလွဲပိုင်းကကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီအထူးအစည်းအဝေးပွဲမှာဆွေးနွေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့သမ္မတရုံးပြောခွင့်ရဦးစော်ထေကVOA ကိုရှင်းပြပါတယ်
။အဓိကတော့နံပါတ်1ဒုသမရာဦးမြင့်စီရမောင်တော်ပြည်သားဆောင်ဆွေးကော်မရှင်ဒီရဲ့ဆောင်ဆွေးလို့ရှင်းတယ်ဗောနော်။နောက်နံပါတ်2ကပြည်တော်စုဝင်ဦးစော်တဲ့စီရဒေါက်တာကိုဗီယန်ကော်မရှင်အကြံပြုချက်ကြီးကော်မတီဆောင်ရမှုရှင်းနေပြီရှင်းတယ်။အဲနံပါတ်3ကမြို့သားလူတွေကြောင့်မျိုးကိုဦးတောင်းထွန်းကဒီ fact finding mission နဲ့ပတ်သက်ပြီးတော့တုတ်ပြန်ဆောင်ရမှုနေထားရှင်းတယ်။နောက်ကျွန်တော်တို့ဒုတက်ချုပ်စီရတမတော်ဝေးဦးစိုးသားဝေးဦးစိုးကြီးကိုကြောင့်ဦးစိုးရင်းကအောင်တော်ဒီသားလုံးကြီးချင်းနေနဲ့အကြမ်းတက်ကမှုချင်းနေနဲ့လုံးကြီးဆောင်းချင်းနေပါရှင်းနေလို့ပြီးကြနေကျွန်တော်တို့ဒီဝက်တက်လာတဲ့လူတွေဝိုင်းတော့ဆင်းနေကြတယ်အစီအရာတော့အဲ့ဒါပါပဲ
ဒီအကြောင်းအရာဒီပေါ်မှာရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားမလဲဆိုတဲ့အစီအစဉ်တွေကိုဝိုင်းဝန်းဆွေးနွေးခဲ့ကြပါမယ်အဲ့ဒီဆွေးနွေးချက်အသေးစိတ်ကိုတော့ဖြေကြားဖို့ဥစော်ထေကညင်းဆိုပါတယ်ရခိုင်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလာခွင့်မပေးဘူးလို့အစိုးရကလွှတ်တော်မှာကြေညာခဲ့တာနဲ့ပတ်သက်ပြီးပြည်တွင်းနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေရဲ့ဝေဖန်တာတွေပြင်းပြင်းထန်ထန်ကြားလာရပြီးတဲ့နောက်အခုလိုသမရအပါဝင်စစ်ဘက်နဲ့လုံခြုံရေးဆိုင်ရာထိပ်ပိုင်းခေါင်းဆောင်တွေရခိုင်အရေးအတွက်ပထမအဆုံးချိန်တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကလည်းကုလအချက်လက်ရှာဖွေရေးအဖွဲ့နဲ့ပတ်သက်လို့လှုပ်ဆောင်မဲ့အနေအထားတွေကိုဆွေးနွေးပွဲမှာတင်ပြခဲ့တယ်လို့ဇူလိုင်လ3ရက်နေ့မှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးအပါအဝင်ထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းဆွေးနွေးဖို့ရှိပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေရဲ့ဖိအားကိုဘယ်လိုတုံ့ပြန်မလဲဆိုတာစဉ်းစားနိုင်ဖို့အခုလိုအရေးပေါ်အစည်းအဝေးတရက်ကျင်းပခဲ့ပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အစ်စ်တောင်အာရှရေးရာသုတေသနဌာနကတိကဟောင်းဦးကမောင်စောကသုံးသပ်ပါလေ
ဒီခုနောက်ဆုံးဖြစ်နေတာသူတို့ဘင်္ဂါလီတွေရဲ့ပဲချင်းချင်းရွာကြီးတွေကိုတတ်တာစိန်ကောင်းတွေကိုတတ်တာခဏခဏတတ်နေတယ်ဒါဖြစ်နေတာကလုံမပေါ့ဘူးအမှန်ကဒီလိုပါဆိုတာမျိုးမပြောလိုက်နဲ့ပြောလိုက်ရင်အဲ့ဒီလူကိုနောက်တဲ့နေရာလာတတ်ပါပဲအဲ့လိုဖြစ်နေတယ်အဲ့လိုမျိုးတွေကျတော့သူတို့ဒီကဘာကလည်းဘာမှပြောဖို့မရဘူးဒီ UN စုစုများကလည်းဘာမှပြောဖို့မရဘူးအဲ့တော့ဒီဗမာဆွေရကဘယ်လိုတုံ့ပြန်နိုင်မလဲဆိုတော့အခုအတိုင်းမလက်မခံနိုင်ဘူးပဲထားပြီးတော့မှသူတို့တောင်းဆိုခြင်းနဲ့ကိုယ့်ဘက်ကပြီးတဲ့အကြံပေးခြင်းနဲ့နှစ်ခုကိုအဲ့ဒါလိုင်းလျောညီကျွေးဖြစ်မဖြစ်ချိန်ပြီးတော့အဲ့ဒီတိုင်းဆက်ပြီးတော့လုံမှာပဲလို့ကျွန်တော်မြင်တယ
်။ရခိုင်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂကရောအခြားလူအခွင့်အရေးအဖွဲ့တွေကပါဆက်ပြီးဖိအားပေးနေမယ်ဆိုရင်မြန်မာပြည်နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေကိုအဟံအတားဖြစ်လာစေမှာဖြစ်ပြီးဒီမိုကရေစီအကောင့်တွေဖော်ရေးကိုနှောင့်နှေးသွားနိုင်တယ်လို့ကတိကဥက္ကမောင်စောကမြင်ပါတယ်
။ပြောရမယ်ဆိုတော့မြန်မာပြည်ကြီးဆုံးကရှိခဲ့တဲ့စီအစိုးရဆက်ဆက်ကိုဘသူကမှယုံကြည်မရှိခဲ့လို့ဒါတွေဖြစ်လာရတဲ့ပြဿနာတွေကိုအဲ့တော့ဗမာပြည်ဆိုရအမှန်ပြောတယ်အမှားပဲဒေါ်စုဆိုရတက်ပြီးတော့လည်းအမြင်ကမပြောင်းဘူးရခိုင်ကိစ္စတဲ့အရေးပါတာပါရှိလဲဆိုလို့ရှိရင်တချင်ကိစ္စတော့ဘာလို့လဲရှိတာပဲဟာလားတပြညာတွေလည်းရှိတာပဲအဲ့ဒါတွေတော့သူတို့ဘာမှမပြောဘူးအဲ့ဒီရိုဟင်ညာဆိုဒီမြကိစ္စကိုပဲသူတို့အလွန်လုံးဥစားပြီးလုံနေတယ်အဲ့တော့ကျွန်တော်အမြင်မှာတော့ဘုလတ်တမန်ကရောနိုင်ငံတကာအဖွဲ့အစည်းဆိုသူများကရောသူတို့ဒီနေ့မှဆက်ပြီးရည်လုံနေမယ်ဆိုရင်သူဆုဆွေရဖို့ဗိညာဏညာဖြစ်လာမယ်။ဗမာပြည်ရဲ့လုံနေတဲ့အပြုပြင်ပြောင်းလဲရေးတွေလည်းအကုန်လုံးအတွက်အဟံတားတွေဖြစ်ကုန်မယ်။လူခွင့်ရေးတို့ဒီမိုကရေစီအကောင့်တွေပေါ်ရေးတို့အားလုံးအတွက်နှောင့်နှေးသွားနိုင်တယ်၊ဆွတ်ရွတ်သွားနိုင်တယ်
။သမရအိမ်တော်ကအထူးအစည်းအဝေးပွဲကိုသမရဦးထင်ကျော်နိုင်ငံတော်အတမင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဒုသမရကြီးဖြစ်တဲ့ဦးမြင့်စွေဦးဗန်တီယူပြည်သူ့လွတ်တော်ဥက္ကဋ္ဌအမျိုးသားလွတ်တော်ဥက္ကဋ္ဌဒုတက်မတော်ကာကွယ်ဦးစည်းချုပ်ဒုဗိုလ်ချုပ်မူကြီးစိုးဝင်းပြည်တော်စုဝန်ကြီးတွေဖြစ်တဲ့ဒုဗိုလ်ချုပ်ကြီးကျော်စွေဒုဗိုလ်ချုပ်ကြီးစိန်ဝင်းဒုဗိုလ်ချုပ်ကြီးရဲအောင်ဦးကျော်တင့်စွေရှင့်နေချုပ်ဦးထွန်းထွန်းဦးနဲ့အမျိုးသားလူညွန့်ရေးအကြံပေးဦးတောင်းထွန်းတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ